အရက်ကူဆက်မှာစိုးရိမ်မှုကြောင့်ခီးတော်လာမှုကိုတာမြစ်တာပါဝင်ကသက်ချက်တွေထုတ်ပြန်လာတဲ့အာဆီယံနိုင်ငံတွေအနေနဲ့ကသက်ချက်တွေကိုလျှော့ပေါ့ပေးပြီးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့တရုတ်ထိပ်တန်းတန်တမန်တွေကတိုက်တွန်းလိုက်ပါတယ်။ဗိုင်းရပ်စ်အန်ဒီရဲ့အတွက်လိုအပ်တာတဲ့အစိုးရိမ်မလွန်ကဲကြဖို့ကိုလည်းတရုတ်နိုင်ငံကြီးဝန်ကြီးကလာဟောမှာကျင်းပတဲ့အာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့အထူးစည်းဝေးပွဲမှာပြောဆိုလိုက်တာပါ။အပြည့်စုံကိုတော့ Writers နဲ့ AB သတင်းတွေပေါ်အခြေခံပြီးကိုအောင်လွင်ဦးကပြောပြမှာဖြစ်ပါတယ
်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကိုစိုးရိမ်မှုကြောင့်တရုတ်နိုင်ငံနဲ့ခီးသွွာလာမှုတွေကိုတားမြစ်တာတွေလေရင်ခီးစင်တွေဖျက်ရတာတွေလို့ကန့်သက်ချက်တွေရှိနေချိန်မှာပဲအာဆီယံအသင်းဝင်နိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေရဖို့တရုတ်နိုင်ငံကကြိုးပမ်းနေတာပါစီးပွဲချင်းပါတဲ့ကြာသာပတ်နေ့မှာပဲကူးစက်ခံရသူ35ယောက်ထက်မနည်းရှိနေတဲ့ထိုင်းနိုင်ငံကမလို့အဖက်တရုတ်နိုင်ငံကိုခီးမသွားရဖို့နဲ့ရောက်နေသူတွေကိုလည်းပြန်လာကြဖို့တိုက်တွန်းထားပြီးတရုတ်နိုင်ငံသွားမဲ့လေရင်ခီးစင်တွေကိုထပ်မံကန့်သတ်မဲ့သဘောထားမျိုးလဲပြောဆိုထားပါတယ်။တရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝမ်ယီကတော့အစိုးရလွန်ခဲ့တာဗိုင်းရပ်စ်အန္တရာယ်ထက်ပိုကျောက်စရာကောင်းတဲ့အကြောင်းလာအိုနိုင်ငံဗီယက်ကျင်းမျိုးတော်ကတရုတ်နဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အထူးအစည်းအဝေးမှာသတိပေးသွားတာပါ။
疫情是中国与东盟国家之间的经济合作。
叫第二个 virus 波的波叫下刚的喽，用机国产木个学的淡薄细胞的，这个国产木个第二那个细胞一个中国家刚提干那边的，啊，干单的也一老大批嘛吧。这个国产木叫第二那个呢，阿西安那个呢一家细胞一不往商业目的嘛嘞，提干刚提干那嘛嘞，他们嘞提干目的个交乱来嘛批的喽，第二那个也细胞一下嘞，先后呢阿刚那的喽，看那伊嘞阿刚嘛嘞。ဒီအတွက်လည်းရေရှည်မှာအပေါင်းလက္ခဏာဆောင်တဲ့ကြိုတင်ခမ်းမချက်တွေမှာတော့ထိခိုက်မှာမဟုတ်ပါဘူး
။ကြာသာပတ်နေ့ထိထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရအာဆီယံဆယ်နိုင်ငံထဲမှာဗိုင်းရပ်စ်ပိုးကူးစက်သူစင်ကာပူနိုင်ငံမှာ84ယောက်၊ထိုင်းနိုင်ငံမှာ35ယောက်၊မလေးရှားမှာ22ယောက်၊ဗီယက်နမ်မှာ16ယောက်၊ဖိလစ်ပိုင်မှာ3ယောက်၊ကမ္ဘောဒီးယားမှာ1ယောက်ရှိပါတယ်။မြန်မာ၊လာအိုအင်ဒိုနီးရှားနဲ့ဘရူနိုင်းနိုင်ငံတွေကတော့ကူးစက်သူမရှိသေးတဲ့အကြောင်းပြောဆိုထားတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်သူ80ယောက်နဲ့အရှေ့တောင်အရှေ့နိုင်ငံတွေထဲကူးစက်မှုအများဆုံးကြုံရတဲ့စင်ကာပူနိုင်ငံကတရုတ်ခီးသွွားတွေကိုတားမြစ်ထားတဲ့အတွက်ရှော့ပေါ့ပေးဖို့လဲတရုတ်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းခဲ့ပါတယ်။ဗိုင်းရပ်စ်အနေနဲ့ကြုံရပြီမဲ့စီးပွားရေးအတွက်အခွင့်အလမ်းကောင်းတွေရှိနေစေဖြစ်တဲ့အကြောင်းလဲပြောဆိုထားတာပါ။
疫情在带来严峻挑战的同时，
了解公司目标，起码的情况目的呢，就阿边们 C Y 呢，龙岗的这个来上进了吧嘞。今年还说呀，阿西安呢，丢两个家，直接的 C Y 不光商业业，你等你来批吧嘞。现在穿的古代样玩意呢，模板为百姓生的呢，工作业的嘛，不光商业目的，阿刚昂楼来嘛嘞。就这片，提开目的就阿嘞，眼山呢，拉萨龙岗的对，直接的 C Y 嘛，阿得让生命比过年白了来压吧嘞。
ဟူပေပြည်နယ်မြို့တော်ဝူဟန်မြို့ကစတင်ပြန့်နှံ့ခဲ့တဲ့ဗိုင်းရပ်စ်ပိုးကြောင့်အခုအခါလူပေါင်း1000ကျော်သေဆုံးပြီးတောင်းနဲ့ချီကူးစက်နေပေမဲ့အများစုကတော့တရုတ်နိုင်ငံထဲမှာဖြစ်ပါရဲ့မြန်မာနိုင်ငံကအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဦးကျော်တင်လည်းတက်ရောက်ခဲ့တဲ့စီးပွားပွဲအတွင်းအခုအခါ COVID-19 လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတရားဝင်အမည်ပေးထားတဲ့ရောဂါကြောင့်ထိခိုက်သေဆုံးမှုတွေကြုံနေရတဲ့အပေါ်မှာတော့အင်ရှင်လာအိုနိုင်ငံကနိုင်ငံခြားရေးဝန်ကြီးကဝန်ထမ်းစကားပြောဆိုသွားတာပါ
I would like to extend my heartfelt sympathy and condolences to the government and the people of China.
COVID-19 ရောဂါကြောင့်အသက်တွေဆုံးရှုံးကြရတဲ့အပေါ်စိတ်နှလုံးထိခိုက်မိကြောင်းတရုတ်ဆိုရနဲ့တရုတ်ပြည်သူတွေကိုပြောကြားလိုပါတယ်။တရုတ်ဆိုရရဲ့ဥဆောင်နိုင်စွမ်းနဲ့တရုတ်ပြည်သူတွေရဲ့ခိုင်မာတဲ့ရည်တည်ချက်တွေကြောင့်စိန်ခေါ်မှုတွေကိုပြေဝါနဲ့ထိထိရောက်ရောက်ကျော်လွှားနိုင်မယ်လို့လည်းယုံကြည်ပါတယ်။
အာဆီယံခေါင်းဆောင်တွေကတော့ဗိုင်းရပ်စ်ကူးစက်မှုအန္တရာယ်နဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုအသင်းဝင်နိုင်ငံတွေကြားမှာလာမကတရုတ်နိုင်ငံ WHO တို့ကပါအသိပေးနေတဲ့လုပ်ငန်းတွေကိုတိုးမြှင့်ဖို့သဘောတူထားကြတာပါဒီချိန်ထဲမှာပဲအာဆီယံနိုင်ငံတွေကိုဝင်ရောက်ရလမ်းကြောင်းတွေနေဆက်တွေမှာကျန်းမာရေးအတွက်ထိထိရောက်ရောက်စစ်ဆေးနိုင်မဲ့စံချိန်စံညွန့်နဲ့ကန့်ညီတဲ့အစီအမံတွေပူးပေါင်းဆောင်ရွက်မှုတွေလိုအပ်နေတာတွေကိုလည်းအထူးစီးပွားတက်ရောက်လာတဲ့အသင်းဝင်နိုင်ငံတွေကအလေးထားထောက်ပြသွားကြပါတယ်ခင်ဗျာ